မင်္ဂလာပါဆရာဦးကျော်စံသာ
မင်္ဂလာပ
ါဒီသမရရှိခင်ကဒီမတ်လရဲမှာပဲပေါ့နော်ရုရှားကိုသွားပြီးတော့ယူကရိန်းနဲ့ရုရှားကြားမှာဂျာဝင်စစ်တပ်ကိုကျူးပန်းလာတာကိုတွေ့ရပါတယ်ဆရာဒီတရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်အဓိကအချက်တွေကဘာဖြစ်ပါမလဲဘလောက်ထိထိရောက်မှုရှိနိုင်ပါတယ်ဆရာ
တရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်တွေကအချက်ဆက်မဖြစ်ပါတယ်အဲ့ဒီမှာအဓိကပါတာကတော့ဒါအပြစ်ခတ်ရဆဲဖို့ ceasefire လုပ်ဖို့နောက်ပြီးတော့ညီညာရေးစကားပြောဖို့တစ်ဖက်နဲ့တစ်ဖက်နောက်ပြီးတော့ sanction ပေးနေရတယ်ကိုရဆိုင်ပြိုက်ဖို့အဲ့ဒါတွေကအဓိကအပြင်ပါဝင်လို့တွေ့ရပါတယ်နောက်ပြီးတော့နိုင်ငံတွေရဲ့ sovereignty အဲ့မှာလည်းဗန်ဂန်ပြောထားဖို့နိုင်ငံတွေရဲ့အချုပ်အခြာအနာကိုလေးစားမယ်ဆိုတာကိုပြောထားတယ်စီရေးစီအကလာ cold war mentality လို့ခေါ်တော့စီအကလာရဲ့စိတ်ဓာတ်တွေကိုမထားကြပါနဲ့တနည်းအားဖြင့်ဒါ NATO အဖွဲ့ကြီးကိုပြောတာ NATO ကစီရေးကလာကလေးအဖွဲ့ကြီးရဲ့စစ်စာချုပ်အဖွဲ့ဆိုအဲ့ပုံစံမျိုးကိုမထားကြပါနဲ့ဆိုလို့သူကပြောတယ်။နောက်ပြီးတော့အရသာပြစ်မှတ်တွေကိုမတိုက်ပါနဲ့ဒါအနုမြူပြစ်မှတ်တွေနျူကလ িয়ার တက်ဂက်တွေကိုမပြစ်နဲ့ဘာဖြစ်ဆက်ဖြစ်ပြောပါတယ်သူက။ဆိုတော့ဒီဟာတွေကိုသူ propose လုပ်တယ်။သူကတော့ mediator အနေနဲ့ရဝင်စစ်စပ်သူအနေနဲ့တရုတ်ကအဆိုပြုတာဖြစ်ပါတယ
်။ဒါဆိုရင်ဆရာဒီလိုအနေထားမျိုးမှာတရုတ်ကရုရှားနဲ့ပုံပြီးတော့နီးစပ်လာတယ်လို့ဆိုနိုင်မလား။တရုတ်ကရောတစုံတရာအကျိုးမြတ်ကိုမျှော်ကိုးပြီးတော့ဂျာဝင်ပတ်သက်တယ်လို့ရောထင်ပါလား
တရုတ်နဲ့ရုရှားအစကတည်းကနှိစက်ပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားဒီအဆိုပြုချက်ကြောင့်တော့ပို့ပြီးတော့နှိစက်တော့တယ်လို့တော့မယ်လို့တော့လူကမတွက်ကြပါဘူးဒါအမေရိကန်ဘက်ကတော့ဒီဟာကိုပြောတာပေါ့လေတရားအဓိကအဖြစ်သူတို့ထောက်ပြတာကတော့ရုရှားကစိတ်ပိုက်ထားတဲ့ဟာပြန်ထွက်ပေးဖို့ဆိုတာလုံးဝမပါဘူးဆိုတာကိုပြောတယ်ဆိုတော့ဒီဟာရုရှားဘက်ကိုပင်ပြီးတော့ပြောထားတယ်ဆိုတဲ့သဘောမျိုးနဲ့သူကပြောတာတွေ့ရပါတယ်။ဆိုတော့အစကတည်းကလည်းပဲတရုတ်ဟာရုရှားကိုလက်နက်ထောက်ပံ့ဖို့ကြံစည်နေတယ်ဆိုပြီးတော့အမေရိကန်ဘက်ကပြောခဲ့တာရှိပါတယ်။တရုတ်ကညင်းတယ
်။ဒီကျိုးပန်းချက်ကပေါ့နော်။အထူးသဖြင့်ရုရှားနောက်တရုတ်နဲ့အနောက်နိုင်ငံတွေကြားမှာဆက်ဆံရေးပေါ်မှာဘယ်လိုမျိုးအကျိုးသက်ရောက်မှုရှိလာနိုင်လဲဆရာ
။အနောက်နိုင်ငံတွေနဲ့ရုရှားနဲ့ဆက်ဆံရတော့တော်လေးပြက်နေပေါ့လေအခုကြတဲ့ဆိုဆက်ပြီးတော့ပြည်လည်မှုမရရင်တော့ဆက်ပြီးတော့ပြက်မယ်ပို့ပြီးတော့တင်းမာလာမယ်ဆိုတဲ့သဘောသာရှိပါတယ်တရုတ်နဲ့ကတော့ပို့ပြီးတော့တင်းမာလာပွဲမရှိပါဘူးတရုတ်ကတော့အဓိကအဖြစ်သူညဉ့်ညဉ့်စကားသာပြောတယ်ဆိုပြီးတော့ညဉ့်ညဉ့်ရေးစစ်သူဖြစ်လုပ်နေတော့သူကတော့ကျန်တဲ့နိုင်ငံတော်သိက္ခာကစားလုပ်လာမယ်အခြေအနေမတွေ့ရပါဘူးတရုတ်ကအခုလိုသွားပြလိုက်တော့ရုရှားကအထူးကြံမဟုတ်ဘူးသူ့ကိုလာတွေ့တဲ့သင်ငယ်ကခေါင်းဆောင်တော့စီတာပဲဆိုတဲ့ဟာတခုတော့ရသွားမယ်ဆိုတော့တစ်ချိန်တည်းမှာပဲတရုတ်နဲ့ရုရှားလည်းအများအားသိလာခဲ့တော့မဟုတ်ဘူးခိုးတုန်းကဆိုဗီယက်ခေတ်တုန်းကဆိုရင်ဆိုင်းလို့ဆိုဗီယက်ဆက်ဆံရေးတရုတ်နဲ့ဆိုဗီယက်ဆက်ဆံမပြေလည်ဘူးဆိုဗီယက်ကွန်မြူနစ်ဟာတရုတ်ကွန်မြူနစ်ကိုနိုင်ငံတကာအစီအမံမှာကိုစတာရင်းရိုးတန်းတူရှင်းတိုင်ခွင့်မပေးဘူးသူရဲ့လက်အောက်ခံသဘောမျိုးထားတယ်ဆိုတော့တရုတ်ကသိနာကြည့်ရတဲ့ကိစ္စကိုဆိုတော့သူတို့နိုင်ငံပြင်းပြခဲ့ရတာမဟုတ်ပါဘူးအခုစီအကနော်မမသူကသိမြလာတဲ့သဘောရှိတယ်။သိမြဖို့နှိစက်လာတယ်ပေါ့လေသူကဆိုတော့ဒီအတိုင်းပဲဆက်ပြီးတော့ဖြစ်နေမယ်ထင်ပါတယ်ဆိုတော့ပို့ပြီးတော့ဒီကိစ္စကြောင့်ဒီညီညာရေးဆွေးစည်းစမှုကြောင့်ပို့ပြီးထူကြတဲ့အပြောင်းလဲတော့လောလောဆယ်ရှိလာမယ်လို့မထင်ပါဘူ
းဒီညီညာရေးအစီအစဉ်ကိုတရုတ်ကအောင်မြင်အောင်လို့ဖော်ဆောင်နိုင်မယ်လို့ရောထင်လားဆရာ
ဒီညီညာရေးအစီအစဉ်ကယူကရိန်းကိုမဆက်သွယ်ဘူးပဲဆိုတော့ယူကရိန်းနဲ့ရုရှားကိုစည်းစမ်းမဲ့လူလေရုရှားကိုသွားပြီးတော့ယူကရိန်းကသူတို့ကိုဆက်သွယ်ခြင်းမရှိဘူးဆိုပြီးတော့ညင်းတယ်ဆိုတော့ကျွန်တော်ကသတင်းတွေမှာတွေ့ရပါတယ်ဆက်သွယ်ခြင်းမရှိပါဘူးဆိုပြီးတော့သူကပြောတယ်ယူကရိန်းဘက်ကဆိုတော့အဲ့ဒါဟာစဉ်းစားကြည့်ရပဲယူကရိန်းကိုလည်းပဲသူတို့ပြောရမှာပေါ့သို့တော်လည်းပဲယူကရိန်းဘက်ကသူရဲ့ညီညာရေးကျိုးပန်းမှုကိုလုံးဝပြစ်ပယ်တာတော့မတွေ့ရဘူးဒီစစ်ပွဲတစ်နှစ်မြောက်တဲ့နေ့မှာသမ္မတဇယ်လင်စကီကိုအင်တာဗျူးလုပ်တော့သူရဲ့အင်တာဗျူးမှာသူကဒီစစ်ပွဲအတွက်ဒီရဲကျိုးမန်းတော်သူတို့ကျိုးဆိုပါရဲတဲ့ကောက်နေရတဲ့ဒါပေမဲ့စကားရဲ့နောက်ွေမှာလက်တွေ့ပဲလို့ဖြစ်လာမယ်ဆိုတော့စောင့်ကြည့်ရမယ်ပြောတယ်ဆိုပြီးတော့ CBS သတင်းမှာရေးထားပါတယ်သူတို့အင်တာဗျူးမှာပြောတယ်ဆိုပြီးတော့ဆိုတော့ဒါကိုကြည့်မယ်ဆိုရင်တော့တရုတ်ရဲ့ကျိုးပန်းမှုကိုသိပယ်ချတာတော့မတွေ့ဘူးဒါပေမဲ့တရုတ်ကဘာလို့မချင်းကက်ကက်လေးသလဲဆိုတော့ကျွန်တော်လည်းမစဉ်းစားမိဘူးအဲ့ဒါက
American နဲ့တခြားအနောက်နိုင်ငံတွေကရောသူတို့ဘက်ကရောဒီ season ကိုထောက်ခံမလားဆရာသူတို့ကအခုနေမှာဟိုယူကရိန်းဘက်ကနေပြီးတော့ဟိုအလုံးကြီးနဲ့ပံ့ပိုးပေးနေတယ်ထောက်ပံ့ပေးနေတယ်ဆိုတော့လေနောက်တစ်ခါဒီအရှိတောင်အာရှနိုင်ငံတွေကရောဘယ်လိုသဘောထားရှိနိုင်လဲဆ
ရာရုရှားသမ္မတကပြောတယ်သမ္မတဒေဥသမ္မတရှီဂျင်းပင်ကိုခင်ဗျားပြည်တယ်တန်စီကသိကောင်းတယ် ကျွန်တော်လက်ခံပါတယ်တဲ့။ဒါပေမဲ့ဒီအစီအစဉ်ကိုအနောက်နိုင်ငံတွေနဲ့ယူကရိန်းတို့လက်မခံဘူးတဲ့။သူတို့ကအစီအစဉ်မဖြစ်ဘူးလို့ပြောလိုက်တယ်။ဆိုတော့ဒါအတိအကျသဘောထားသူပြောတာပေါ့လေ။ဆိုတော့မှန်လဲမှန်တယ်။နောက်နိုင်ငံတွေအစကလေးကတိုက်ဖော်ပြီးအစိုးပြုတဲ့အချက်ထွက်လာပြီးဆိုတော့ဒီအမေရိကန်နိုင်ငံကြီးဝန်ကြီးကသူတို့စံပြားရှိတယ်သူတို့ကစောစောကပြောခဲ့ဆိုပဲလက်နဲ့ထောက်ပတ်နေတဲ့ဘာညာဆိုရသူတို့သိတံပြားရှိတာမယုံသာဘူးဒီစီစဖီလာသူတို့ကတွက်ထားတာဖြစ်တယ်ဆိုတော့ယူကရိန်းကလည်းပဲစောစောပြောခဲ့ဆိုပဲသူတို့ကကောက်နေတာမဲ့အပြော့သာရှိသေးတယ်လက်တွေ့ဘယ်လိုဖြစ်လာမလဲဆိုတာကြည့်အောင်မဲ့ဘာညာပြောတယ်ဆိုတော့ဆက်လက်လက်လက်ထောက်ခံမှုရတယ်လို့တော့မတွေ့ရသေးပါဘူးဒါပေမဲ့အစ်တောင်အာရှ yes အစ်တောင်အာရှနိုင်ငံတွေနဲ့ပတ်သက်ပြီးတော့ပြောရင်တော့တရုတ် CGTV ကမ္ဘာမီဒီယာမှာinterview လုပ်တယ် well effect ကပိုင်းရေးရတဲ့ပတ်သက်ပြီးတော့အဲ့ထက်မှာစင်ကာပူနိုင်ငံသားရေးဝန်ကြီး George Yu သူကလည်းကြော်ကြတဲ့နိုင်ငံသားရေးဝန်ကြီးတယောက်ပါပဲစင်ကာပူနိုင်ငံရေးသမားကြီးတယောက်ပဲသူကပြောတယ်သူကထောက်ခံတယ်တဲ့ဒီဟာကိုကျူးဆိုတယ်တဲ့ဒီအစီအစဉ်ဟာသူရဲ့အဆိုပြုချက်တွေဟာလောလောဆယ်မဖြစ်နိုင်တော့မှနောက်တနည်းနည်းနည်းစသဖြင့်ဖြစ်လာတဲ့အခါမှာတဲ့ဒီဟာအစီအစဉ်ဖြစ်လာမဲ့သဘောရှိတယ်တဲ့ဒီဟာကိုဒီသူရဲ့အကြံပြုချက်တွေကိုအခြေခံမှာပဲအခြေခံနေတယ်ဆိုတော့သူကပြောပါတယ်အထူးခြားအနာတွေကိုလေးစားကြဖို့ပြည်သူတွေကိုမထိပါဘူးစသဖြင့်ပေါ့လေစကားပြောကြဖို့ဆိုတာကဘယ်နေရာမှာမဆိုအကျုံမဲ့ကိစ္စဖြစ်တယ်ဆိုရသူကထောက်ခံကြည့်ဆိုတဲ့သဘောပြောတယ်ဆိုတော့လောလောဆယ်မှာတော့မဖြစ်နိုင်သေးဘူးပေါ့လေနောက်အချို့တော့တခါပညာရှင်တယောက်ကယ်လီဖိုးနီးယား University China ရေးရာကျွမ်းကျင်တဲ့ပမခတယောက်ကရေးတာရှိတယ်သူကတော့ဘယ်လိုဆိုပြလဲဆိုတော့အရှေ့တောင်အရှေ့နိုင်ငံတွေအထူးသဖြင့်အာဆီယံကအဆိုပြုသင့်တယ်တဲ့ဘာကြောင့်လဲဆိုတော့အာဆီယံဟာတဖက်နဲ့မှမနှိမ့်ဆက်ဘူး။တရုတ်ကိုဆိုလို့ရှိရင်ရုရှားနဲ့နှိမ့်ဆက်တဲ့ဆွေအမြင်ရှိတယ်။အာဆီယံဘယ်ဘက်မှမပါဘူးပဲ။တနိုင်ငံနဲ့မဟုတ်ဘူးအဖွဲ့အစည်းအနေနဲ့သူကအဆိုပြုမယ်ဆိုရင်အဆိုပြုမယ်ဆိုရင်ဖြစ်နိုင်တယ်ဆိုပြီးတော့သူကအကြံပြတာလည်းတွေ့တယ်။ဒါလည်းပဲစဉ်းစားကြရပဲ။အဲဒီပညာရှင်တယောက်ရေးထားတာတွေ့လို့ကျွန်တော်အဲ့ဒါဖတ်ပြီးလို့ပြောတော့ပါ။
အဲဒီမှာတစ်ခုတွေးမိရလေဆရာဒီရုရှားနဲ့ယူကရိန်းကြားပဋိပက္ခနဲ့မြန်မာနိုင်ငံအခြေအနေနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်တော့ပုံစံကတော့မတူဘူးပေါ့ဘောနော်ပုံစံမျိုးမျိုးနဲ့ကွဲပြားတာရှိပါတယ်ဒါပေမဲ့လေတရုတ်ရဲ့ချင်းကပုံကြတော့တူတာလေးတွေတချို့ရှိတာကိုတွေ့ရစရာဥပမာပြောမယ်ဆိုရင်ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ကိုတရုတ်ကနေပြီးတော့ဟိုတစုံတရာဝေဖန်တာမတွေ့ရဘူးနောက်မြန်မာနိုင်ငံမှာအာဏာသိမ်းတဲ့ကိစ္စကိုကြတော့လေဒီတရုတ်ကဝေဖန်မှုတွန့်ဆုတ်နေအောင်တွေ့ရရစရာအဲ့တော့ဒီမြန်မာနိုင်ငံအရေးပฏิပက္ခတွေမှာရောတရုတ်ကနေပြီးတော့ဒီလိုငြင်းငြင်းရေးအစီအစဉ်တစ်ခုနဲ့ဖြည့်ရှင်းမှုအတွက်ကြားဝင်လာတာမျိုးညှို့လင်းနိုင်လားဆရာ
တကယ်စေတနာကောင်းနဲ့ငြင်းငြင်းရေးရရှိခြင်းလို့ဝင်လာရဆိုတော့ကြိုးဆူရမယ့်ကိစ္စပါအခုလောလောဆယ်မှာလည်းပဲကျွန်တော်အမြင်လို့ပြောရင်တော့နှစ်ဖက်လုံးနဲ့ဆက်ဆံနေရတော့တရုတ်ပဲရှိတယ်လို့ပြောမှာပါတရုတ်ဟာစစ်ကောင်စီနဲ့လည်းပဲကြိုးဆက်ဆံမှုရှိတယ်တချိန်ထဲမှာအဲတိုင်းရင်းသားအင်အားစုတွေတချို့နဲ့လည်းဆက်ဆံမှုရှိတယ်။ NUG ဘက်ကမေးတော့ကျွန်တော်တိုက်ရိုက်တော့မဟုတ်ဘူးဒါပေမဲ့တချို့သစင်သူတို့နဲ့နှိစက်တဲ့အဆိုင်မှာပြော NUG ဘက်ကလည်းဒီကိုချင်းကပ်ဖို့ကြိုးစားပါတယ်ချင်းကပ်တာတွေရှိတယ်လို့ပြောတယ်။ဆိုတော့ဖြစ်ပါစီလို့တော့ဆူတောင်းရမှာပဲပေါ့တကယ်လို့အဲ့ဒါဖြစ်ခဲ့ရင်ပေါ့လေ။တခုရှိတာကတော့အခု NUG က American Washington DC မှာသူတို့ရုံးနေပါလေဖွင့်လိုက်တယ်နိုင်ငံကြီးဝန်ကြီးဒေါ်စင်မောင်နဲ့ဒီဘက်ကလူကြီးနဲ့တွေ့ကြရတယ်ဆိုတော့တရုတ်ကများစိတ် NUG ဟာအမေရိကန်ဘက်ကိုပါသွားမှာကိုများဆိုရင်မှာတော့သိကြပဲသူကအဲ့ဒါကြောင့်လည်းပဲအဲ့ဒီလိုတွေးပြီးမရှိမနောက်မှာပဲသူတို့လည်းပဲ EA ကိုသူနဲ့ခေါ်ပြီးတော့တွေ့တာတွေရှိတယ်ပေါ့လေဆိုတော့လူကြီးကတွေ့ကြတယ်ဟာဒီဟာဟိုလူကိုပြန်ထိန်းတာနဲ့တူတယ်ဆိုတော့ NUG ကလည်းတစ်ဖက်သက်ပါမှာမဟုတ်ပါဘူးသူလည်းပဲညီညာရေးလူချင်းတော့နှစ်ဖက်လုံးနဲ့အစီအပြေစီခြင်းမှာပဲဆိုတော့တရုတ်ကသာတကယ်ဖြည်းဖြည်းအောင်ကြောင်းဝင်ဆောင်ရွက်မယ်ဆိုရင်တော့တန်ခွဲစရာမရှိဘူးလို့ပဲထင်ပါတယ်။
အဲ့တော့ဆရာဒီမှာလေဟို there is no good war or bad peace ဆိုတဲ့စကားလေးရှိပါတယ်။ဟိုကောင်းတဲ့စစ်ပွဲကမရှိပါဘူး။ဒါပေမဲ့ငြင်းငြင်းရေးတိုင်းကတော့ဒါကောင်းတယ်လို့လက်ခံရပါတယ်ဆရာ
။မှန်ပါတယ်။
တော့အခုလိုတရုတ်ရဲ့ဂျိုးပန်းမှုကကဘာရဲ့တခြားဒေသတွေမှာပဋိပက္ခဖြည့်ရှင်ရေးအတွက်ဒီကြိုးပမ်းမှုတွေရဲ့အနာဂတ်ကိုဘယ်လိုပုံဖော်ပြနိုင်လဲလို့ထင်ပါလဲဆရာ
။သိကောင်းတဲ့မိဘမှာပဲလက်တွေ့ပြထားပြီလို့ပြောမှာပဲဒီပတိုင်းငင်းလာပိုင်းလောက်ကပဲတရုတ်ဟာလူတိုင်းဖြစ်နိုင်မယ်လို့မထင်တဲ့ဆာအုဒီအရေဗျာနဲ့အီရန်ကိုစစ်ဆက်ပြေးခဲ့ပါတယ်။အောင်မြင်သွားတယ်။ရုပ်တရက်ထွက်လာတာအဲ့ဒါကိုနိုင်ငံသားသတင်းလောကနိုင်ငံတော်ဆိုအနောက်နိုင်ငံသတင်းစာတွေကအဲ့ဒါကို diplomatic coup လို့ပြောတယ်။ရ ုတိယသံတမန်ကြီးအချင်းသူဝင်ပြီးဆွဲလိုက်ကြပါမှန်တယ်သူတို့လည်းကြအောင်မြင်သွားတယ်ဆိုတော့အမေရိကန်နိုင်ငံမှာဒီကိစ္စမှာဘယ်သူပဲလှုပ်လှုပ်တဲ့ငါတို့ကြိုးဆိုပါတယ်တဲ့ကောင်းတယ်ဆိုပြီးပြောတယ်ဆိုတော့တေယုဟာအဲ့ဒီအချိန်လေးပဲပါလိမ့်မယ်အခုယူကရိန်းကိစ္စမှာလည်းသူပြောမယ်ဆိုပြီးတော့စက်တိုက်သူလုပ်မယ်ဆိုပြီးတော့ကြိုးပမ်းတာလည်းဖြစ်ပါလိမ့်မယ်ဆိုတော့တောင်းတဲ့ကိစ္စပါနောက်တစ်ခုဒီစစ်ပွဲမှာတေယုဝင်လုပ်တာနဲ့ပတ်သက်ပြီးနောက်ပညာရှင်တယောက်ကလည်းသုံးသက်တယ်အာဒီစစ်ပွဲမှာတဲ့ရုရှားတာရှင်မခံနိုင်ဘူးတဲ့အမေရိကန်နဲ့နောက်နိုင်ငံတွေကဘူအော်ပြောဇက်တိုက်ပြလိုက်ရုရှားတိုင်းတာရှင်ခံနိုင်မှာမဟုတ်ဘူးဆိုတော့ရုရှားသားအင်အားကျဆင်းသွားရင်အမေရိကန်တနိုင်ငံတွေကကမ္ဘာကြီးကိုကြီးစိုးသလိုဖြစ်သွားမယ်ယူနီပိုလာဖြစ်သွားမယ်စိတ်ပြီးပေါ်လွင်သွားမယ်အဲ့လိုဖြစ်ရင်သူကမကြိုက်ဘူးတေတူကဆိုသူကလည်းပဲဒီကိစ္စကိုလည်းရုရှားလည်းပဲမဆုံခင်မှာပြည်ပြည်လည်းဖြစ်စေချင်တဲ့စီနာလည်းပါလိမ့်မယ်နောက်ကရုရှားနဲ့တရုတ်နိုင်ငံကြားအူစပက်ကစ္စတန်တို့ကာဇီစတန်တို့ကာဂျီကစ္စတန်တို့စသဖြင့်နိုင်ငံတွေရှိတယ်။အရင်ဆိုဗီယက်ပြည်ထောင်စုထဲမှာပါခဲ့တဲ့နိုင်ငံတွေ။ငါကအဲ့ဒီနိုင်ငံတွေဟာလည်းပဲရုရှားသာကျဆင်းသွားရင်ပါဝါဗက်ကျွန်းဖြစ်နေမယ်။အင်းအားဟာဝဲကြီးဖြစ်နေမယ်နိုင်ငံကြီးဖြစ်။ဆိုအဲ့ဒီနေရာကိုတခြားနိုင်ငံကြီးနောက်နိုင်ငံကြီးကိုဝင်လာတဲ့အခါမှာတရုတ်ကခေါင်းခဲစရာပြဿနာဖြစ်မယ်။အဲ့လိုလည်းမဖြစ်စင်ဘူးတဲ့တူတယ်ရောချာ။အဲ့ဒါကြောင့်အဲ့ပညာရှင်ပမာခရေးတယ်။အဲ့ဒါကြောင့်လည်းပဲတရုတ်ကဒီကိစ္စကိုဉာဏ်ရည်လူကျင်တာဖြစ်မယ်ဆိုတော့သုံးသပ်ပါတယ်။ဘာပဲပြောပြောလက်ရှင်ပြောသလိုပဲစစ်ဆိုတာမကောင်းဘူးဉာဏ်ရည်ရတာကောင်းတယ်ဆိုတော့ဒီရုပ်ကလှုပ်ရင်လှုပ်လို့ဘသူကပဲလှုပ်လို့ဉာဏ်ရည်ရလိုက်တော့ကျူဆွရမှာပဲဖြစ်ပါတယ်။
အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကျေးဇူးပါဆရာ။